မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာသူရဲ့18ရက်ကြာအမေရိကန်ပြည်ထောင်စုခရီးစဉ်ရဲ့ဒုတိယခရီးတစ်ထောက်အဖြစ်နယူးယောက်မြို့ကိုရောက်နေစဉ်မှာစက်တင်ဘာလ22ရက်နေ့ကတော့နယူးယောက်နဲ့ရဝေးရန်နီးကမြန်မာနိုင်ငံဘွားတိုင်းရင်းသားတွေနဲ့ Queen's College မှာတွေ့ဆုံခဲ့ပါတယ်။လူအင်အား3000လောက်တက်ရောက်ကြတဲ့ဒီပွဲမှာဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံဟာတိုင်းရင်းသားပေါင်းစုံလူမျိုးပေါင်းစုံဘာသာပေါင်းစုံကိုးကွယ်ကြသူတွေနေထိုင်ရာနိုင်ငံဖြစ်တာကြောင့်ဒီလိုမတူကွဲပြားခြားနားမှုတွေကိုအင်အားအဖြစ်ပေါင်းစည်းပြီးအားလုံးစည်းလုံးညီညွတ်ကြဖို့နဲ့နိုင်ငံပြန်လည်ထူထောင်ရေးမှာပြည်ပရောက်မြန်မာနိုင်ငံဘွားတိုင်းရင်းသားတွေတက်နိုင်တဲ့ကန္ဓာတွေကနေပါဝင်ကူညီဆောင်ရွက်ဖို့တိုက်တွန်းပြောကြားခဲ့ပါတယ်။အပြည့်စုံကတော့နယူးယောက်မြို့ကိုကိုရိုင်းသတင်းသွားယူတဲ့ဥရောနီငင်းကတင်ပြပေးပါလိမ့်မယ်ရှင်။
ဟုတ်ပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆာစုကြည်ဟာစနေနေ့ကနယူးယောက်မြို့က Queen's College မှာနယူးယောက်မြို့နဲ့ရဝေးရန်နီးကမြန်မာနိုင်ငံသားတွေတိုင်းရင်းသားတွေနဲ့တွေ့ဆုံပွဲမှာမြန်မာနိုင်ငံကတိုင်းရင်းသားအရေးနဲ့ဘာသာမတူသူတွေကြားပဋိပက္ခတွေနဲ့ပတ်သက်လို့အထူးဂရုပြုပြီးအခုလိုပြောကြားသွားခဲ့ပါတယ
်။နှစ်ဖက်စလုံးမှာဘလူးမှန်းနဲ့ဘလူးမားတယ်ဆိုတာထားလိုက်အောင်။တစ်ဖက်ကိုပြင်းပြင်းထန်ထန်ပြောရင်ဟိုတစ်ဖက်ကကျေနပ်မှာမဟုတ်ဘူး။မကျေနပ်မှာကျမတို့မကျေနပ်တာပြောမှာမဟုတ်ဘူး။ဟိုဘက်ကိုမကျေနပ်မှာ။အဲ့တော့အချင်းချင်းပြစ်ပက်ခါတွေကပို့ပြီးတော့ကြည်သွားမယ်အဲ့တော့ကျမကိုကျမကနေပြီးတော့ပြင်းပြင်းထန်ထန်မပြောလို့မကျေနပ်ရင်မကျေနပ်ပါစေရတယ်ဒါပေမဲ့ဒီပြစ်ပက်ခါတွေပို့ပြီးတော့ကြီးထားသွားမယ်ကိစ္စမျိုးတော့ကျမမလုပ်နိုင်ဘူးအခြေခံအဖြစ်ကျမကနေပြီးတော့ပြင်းပြင်းထန်ထန်ပြောရမယ်ဆိုရင်ဘာပြင်းပြင်းထန်ထန်ပြောရမလဲလူအခွင့်အရေးချိုးဖောက်မှုဆိုရင်တော့ကျမပြင်းပြင်းထန်ထန်ကောက်ကွက်လဲဆိုတာပြောပြရမယ်
ပြဿနာကိုမိမွေးတဲ့အလုပ်ကိုမစဉ်းစားဘဲနဲ့ပြဿနာကိုဘယ်လိုဖြေရှင်းသင့်လဲဆိုတာကိုပဲစဉ်းစားသင့်တဲ့အကြောင်းဒေါက်ဆာစုကြည်ကအခုလိုဆိုခဲ့ပါတယ
်ကျမတို့အားလုံးဝိုင်းစဉ်းစားအောင်မှာဒီပြည်ပက္ခတွေငြိမ်းအေးသွားအောင်ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားအောင်ပါဘာကြောင့်အဲ့တော့စစ်မြေကိုသွားရမယ်ပြဿနာတစ်ခုကိုဖြေရှင်းဖို့ဆိုရင်ဒီပြဿနာရဲ့စစ်မြေဟာဘာလဲဆိုတာကိုသေချာစဉ်းစားရမယ်လေ့လာရမယ်အဲ့ဒီပြဿနာရဲ့ဈေးမြင့်ကိုလေ့လာပြီးတော့တွေ့ရှိမှဒီပြဿနာကိုဖယ်ရှားနိုင်မှာဖြစ်ပါတယ်။အဲ့ဒါကြောင့်မလို့ပြဿနာကိုကင်တွယ်တဲ့နေရာမှာခေါင်းအေးအေးနဲ့ကင်တွယ်ဖို့လိုပါတယ်။ပြဿနာဖြစ်နေတဲ့နေရာတွေမှာပဋိပက္ခဖြစ်နေတဲ့နေရာတွေမှာတယောက်နဲ့တယောက်လက်ညှိုးထိုးတာ၊ဟိုဘက်လက်ညှိုးထိုးတာ၊ဒီဘက်လက်ညှိုးထိုးတာအဲ့ဒါတွေလုံးမဲ့အစားတကယ်ပြဿနာကဘာလဲ။တချို့တချိန်မှာတစ်ဖက်ကလွန်မယ်တချိန်မှာနောက်တစ်ဖက်ကလွန်မယ်တစ်ဖက်ထဲကအမြဲပဲလွန်နေတယ်ဆိုတာရှိခဲ့ပါတယ်အဲ့ဒါကြောင့်မလို့တည်တည်ချာချာပြဿနာကိုကြည့်ပြီးတော့ဘယ်လိုဖြေရှင်းရမလဲဆိုတဲ့အဖြေကိုရှာမှာပါ
ပြည်တော်စုမြန်မာနိုင်ငံဟာတိုင်းရင်းသားပေါင်းစုံနဲ့ဘာသာပေါင်းစုံကိုကိုးကွယ်ကြသူတွေနေထိုင်ရာဒေသဖြစ်တယ်ဆိုတဲ့အချက်ကိုသတိထားဖို့ကိုလည်းရောင်စားစုကြည်ကအခုလိုညွှန်ပြပြောဆိုသွားခဲ့ပါတယ
်ကျမတို့နိုင်ငံကပြည်တော်စုဖြစ်တယ်ပြည်ထောင်စုဆိုတာတိုင်းရင်းသားမျိုးစုံနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုဒီလိုမတူတဲ့ယဉ်ကျေးမှုတွေမတူတဲ့ဘာသာစကားတွေမတူတဲ့ကိုးကွယ်တဲ့ဘာသာတွေအားလုံးနဲ့စုပြီးတော့ဖွဲ့ထားတဲ့ပြည်ထောင်စုဆိုတာဒီမတူကွဲပြားမှုတွေကြောင့်ကိုသူ့မှာအင်အားရှိတယ်ကျမတို့သာနေတတ်မယ်ထိုင်တတ်မယ်စဉ်းစားတတ်မယ်ဆိုရင်ကျမတို့အချင်းချင်းမတူကွဲပြားမှုများရှိခြင်းကိုဟာကျမတို့ရဲ့ကြွယ်ဝမှုပဲလို့ကျမတို့ဒီလိုပဲမြင်ချင်ပါတယ
်။ဒီပွဲကိုတက်ရောက်လာကြတဲ့ရဝေးရန်ဤကမြန်မာနိုင်ငံသားတွေကလည်းဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရတဲ့အတွက်သူတို့ရဲ့ခံစားချက်ပြင်ပြချက်တွေကိုအခုလိုပြောဆိုသွားခဲ့ပါတယ်
။သူပြောရတဲ့ကကျွန်တော်အကျိုက်ဆုံးကကိုတိုင်းပြည်ကိုကိုအတွက်ဘာလုပ်ပေးနိုင်တာကိုမေးတဲ့ဆိုင်ကိုဘာလုပ်ပေးနိုင်လဲဆိုတာကိုကိုကိုပြန်မေးဖို့အဲ့အရေးကြီးတယ်။အဲ့ဒီစကားကိုကျွန်တော်အရန်သဘောကျတယ်အဲ့ကျွန်တော်တို့အကုန်လုံးလှုပ်တင်တယ်လို့ကျွန်တော်ယူဆရပါတယ်။ဗမာနိုင်ငံကနေလာတဲ့လူတွေအတွက်ပြည်မလားကျွန်တော်နိုင်ငံအတွက်တော့တစ်ခုခုတော့ကျွန်တော်ပြန်လုပ်ပေးတင်တယ်လို့လူတိုင်းအတွက်မှာတောင်းဝန်ရှိတယ်လို့ကျွန်တော်ယူဆတယ်
။အောင်ဆန်းစုကြည်ပြောထားတဲ့တည်းကအဲ့ဒီနိုင်ငံရေးလှုပ်ရှားဖို့မဟုတ်ပါဘူးဆိုတာကိုအကျိုက်ဆုံးပဲ
။ကောင်ဆန်းစုကြည်နဲ့မြန်မာနိုင်ငံသားတွေတိုင်းရင်းသားတွေနဲ့ပြည်စုံဘွဲကိုတက်ရောက်လာကြသူတွေဟာ3000ကျော်4000နီးပါးလောက်ရှိပြီးတော့နယူးယောက်မြို့နယူးယောက်နဲ့အနီးတစ်ဝိုက်တင်မကရဝေးဖြစ်တဲ့ Buffalo, Utica, Ithaca စတဲ့နယူးယောက်အထက်ပိုင်းပြည်နယ်ကလာကြတဲ့သူတွေတောင်ပိုင်းမှာရှိတဲ့ Florida နဲ့ Texas ပြည်နယ်ကလာကြသူတွေလည်းဒီပွဲမှာရောက်ရှိလာခဲ့ကြပါတယ်။နယူးယောက်မြို့ကတိုင်းရင်းသားတွေနဲ့တွေ့ဆုံပွဲပြီးတဲ့နောက်ပိုင်းမှာတော့ ဝန်လွဲပိုင်းမှာဒေါန်ဆန်းစုကြည်ဟာကိုလံပီယာတက္ကသိုလ်ကိုတွားရောက်ပြီးတော့တက္ကသိုလ်ကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံပြီးဩဝါဒစကားပြောကြတာကျောင်းသားတွေနဲ့အမေးဖြေလုပ်တာတွေကိုပြုလုပ်ခဲ့ပါတယ်။အကြောက်တရားနဲ့အမုန်းတရားဟာသိပ်ပြီးနီးကပ်နေတာကြောင့်အကြောက်တရားကြောင့်အမုန်းတရားဖြစ်ပေါ်လာတယ်ဆိုတဲ့အချက်ကိုဒေါန်ဆန်းစုကြည်ကကိုလံပီယာတက္ကသိုလ်ကျောင်းသူကျောင်းသားတွေကိုအထူးဂရုပြုပြောဆိုသွားခဲ့ပါတယ်။ဒေါန်ဆန်းစုကြည်ဟာစက်တင်ဘာလ22ရက်နေ့ကသူ့ရဲ့အမေရိကန်ပြည်ထောင်စု18ရက်ခရီးစဉ်ရဲ့ဒုတိယခရီးတစ်ထောက်ဖြစ်တဲ့နယူးယောက်မြို့မှာဒုတိယနေ့အဖြစ်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံတာအမေရိကန်တက္ကသိုလ်နှစ်ခုကကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံတာတွေကိုပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။